ရခိုင်ပြည်နယ်အတွင်းမြို့တွေမိရှုခံရတာရိုဟင်ညာတွေတမကဒေသနေပြည်သူတွေအိုးအိမ်စွန့်ခွာကြရတာတွေတိုးလာပြီးအကြမ်းဖက်မှုနဲ့လူမှုအတိုင်းဝန်အကြာတင်းမာမှုတွေတိုးလာတဲ့သတင်းတွေကြောင့်စိုးရိမ်ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနစ်မီလာ20တရနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအရင်ကလုပ်ခဲ့သလိုလူမျိုးတုံးတက်ဖြတ်တာတွေဖြစ်လာမှာကိုစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ကြီးညာချက်မှာဖော်ပြပါတယ်။အသက်ဆုံးရှုံးသူတွေနဲ့ကြံရည်သူတွေအတွက်တရားမျှတမှုရှိစေရေးတိုးမြင့်လှုပ်ဆောင်သွားမှာဖြစ်သလိုကြမ်းကြုတ်ရက်စွဲမှုတွေအတွက်တာဝန်ရှိသူတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်ထောင်စုကဆက်လက်တန်းတီးထန်ချထားတဲ့အကြောင်းနဲ့ကျူးလွန်တဲ့စစ်တပ်နဲ့တခြားတာဝန်ရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းတန်ခတ်အရေးယူသွားမယ်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းအာရခတပ်တော်ခေါ် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလက်နက်ကိုင်ပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်ထိတ်လန့်မိတဲ့အကြောင်းကုလသမဂ္ဂကလည်းသတိပေးထားပါတယ်။ AA ကတော့ဘူတိတောင်မြို့သိမ်းတိုက်ပွဲမှာဒေသကရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောက်ထုတ်ခံရတာတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေမဟုတ်မှန်ဘူးလို့ပြန်လည်ညွှန်းဆိုထားပါတယ်။ UNG မြို့သားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရကတော့ဘူတိတောင်မြို့နယ်မှာလူမျိုးရေးပြည်ပခဖြစ်အောင်ရွေချက်နဲ့စစ်ကောင်စီဘက်ကလှုပ်ကြံဖန်တီးနေပြီးအခြေအနေတွေရှုပ်ထွေးနေတယ်လို့ VOA ကိုပြောပါတယ်ခင်ဗျာ။